This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆက်အာဏာရှင်ဘေးတို့ကနေကင်ဝေးပြီးဘေးကင်းလုံခြုံကျန်းမာကြပါစေလို့ရေဒီယိုအယူဂျီအဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်ဖေဖော်ဝါရီလ16ရက်နေ့ရေဒီယိုအယူဂျီရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့ရေဒီယိုအယူဂျီရဲ့စစ်ရေးသတင်းကောက်လုံးချက်ကိုလူဦးမှုမှဖတ်ကြားတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာရေဒီယိုအယူဂျီရဲ့မနက်ခင်းစစ်ရေးသတင်းကောက်လုံးချက်များကိုတင်ပြပေးတော့မှာဖြစ်ပါတယ်ရေကြည်မြို့နယ်ကစစ်ကောင်စီရဲ့အာမတ344တပ်ရင်းကိုAA နဲ့ပူပေါင်းတက်တွေတက်ခိုက်ဆိုတဲ့သတင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။အေယာဝတီတိုင်းရေကြည်မြို့နယ်ကစစ်ကောင်စီရဲ့အမှတ်344အမြောက်တက်ကို AA နဲ့တော်လရေးပူပေါင်းတက်တွေကတိုက်ခိုက်နေပြီးရွှေတောင်ရံနဲ့တာပေါင်းမြို့နယ်တို့မှာလည်းတိုက်ပွဲပြင်းထန်နေတယ်လို့ People Spring ကဖော်ပြထားပါတယ်။ရေကြည်မြို့နယ်မြောက်ဆန်းကျေးရွာကအမတ်တ344တက်ကိုတော်လရေးပူပေါင်းတက်များကအနီးကတိုက်ခိုက်နေတာဖြစ်ပြီးစစ်ကောင်စီကလက်နက်ကြီးပစ်ကူများအပြင်စက်တက်လေထီများအသုံးပြုနေပြီးခုခံနေရတယ်လို့ဆိုပါတယ်ရခိုင်ပြည်နယ်ကွမြို့ကို AA ကတင်းယူလိုက်ပြီးနောက်ဟင်းသရမြို့ကရဲတပ်ဖွဲ့ဝင်များနဲ့ကြုံပြော်မြို့အခြေဆိုင်ခလာရ36တပ်မှတပ်ဖွဲ့ဝင်များစစ်မှုထမ်းတန်းတန်းစစ်များကိုကွမြို့နယ်ထိစပ်နေတဲ့ရေကြည်မြို့နယ်အမတ်တ344တပ်ကိုပို့ဆောင်ကခံစစ်ပြင်ထားခဲ့တာဖြစ်ပါတယ်တော်လိုင်းပူပေါင်းတပ်များကရေကြည်မြို့နယ်နဲ့ဆက်ဆက်နေတဲ့ကွငတိုင်းချောင်းလမ်းပေါ်ကဗေဒါဂိတ်အပါဝင်စစ်ကောင်စီတပ်စခန်းအချို့ကိုပြီးခဲ့တဲ့ဒီဇင်ဘာမှာစတင်တိုက်ခိုက်ခဲ့တာဖြစ်ပြီးအခုအခါမှာတော့ရေကြီးအမြောက်တပ်ကိုတိုက်ခိုက်လာတာဖြစ်ပါတယ်တိုက်ပွဲအတွင်းစစ်ကောင်စီရဲ့စက်တက်လေထီတစီးကိုတောင်လရေးတပ်ဖွဲ့များကပြစ်ချနိုင်ခဲ့တယ်လို့သတင်းထွက်ပေါ်နေပြီးအသေးစိတ်ကိုတော့အတည်ပြုနိုင်ခြင်းမရှိသေးပါဘူးခင်ဗျာတဝဲမြိတ်ကားလမ်းပေါ်ရွှေကူဂိတ်ကိုဒရုန်းဖြင့်ပုံကျဲတိုက်ခိုက်ဆိုတဲ့သတင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်တနင်္သာရီတိုင်းတဝဲမြိတ်အမတ်ရှိအမြန်လမ်းပေါ်ရှိရွှေကူဂိတ်ကိုဒရုန်းဖြင့်ပုံကျဲတက်ခတ်ခဲ့တယ်လို့ T5 Wings ဒရုန်းတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ February 10ရက်နေ့တွင်ရွှေကူဂိတ်မှစစ်ကောင်စီတပ်သားများဗန်ကာများအခိုင်အမာပြန်ပြင်းတိစောက်နေချိန်မှာ T5 Wings တပ်ဖွဲ့နဲ့ဒေါင်းညီနောင်ဒရုန်းတပ်ဖွဲ့တို့ကဒရုန်းဖြင့်ပုံကျဲတက်ခတ်ခဲ့တာလို့ဆိုပါတယ်။ထို့ပြင်တရချောင်းမြို့နယ်ဂုံချင်းစိတ်ရွာနဲ့တဲလန်းရွာစစ်ကြောင်းထိုးလာတဲ့စစ်ကောင်စီစစ်ကြောင်းကိုဇန်နဝါရီလ29ရက်မှ31ရက်နေ့အထိ3ရက်ဆက်တိုက်ဒရုန်းနဲ့ပုံကျဲတက်ခတ်ခဲ့သေးတယ်လို့သိရပါတယ်။အဆိုပါတက်ခတ်မှုကို T5 Wings Drone တပ်ဖွဲ့ဒေါင်းညီနောင်ဒရုန်းတပ်ဖွဲ့နဲ့ Sky Coast Drone Force တပ်ဖွဲ့တို့ကပူးပေါင်းလုံဆောင်ခဲ့တာဖြစ်ပြီးအဆိုပါတက်ခတ်မှုတွေအတွင်းစစ်ကောင်စီဘက်ကထိခိုက်တိုက်စုံမှုများရှိခဲ့ပြီးအရေးအတွက်အတိအကျကိုအတည်ပြုနိုင်ဖို့စ조사နေစေဖြစ်တယ်လို့သိရပါတယ်ခင်ဗျာ။နထိုးကြီးမြို့နယ်နဲ့မလိုင်မြို့နယ်အတွင်းစစ်ကောင်စီမှလေရင်နဲ့စက်တက်လေထီတို့ဖြင့်ပုံကျဲချပစ်ခတ်မှုကြောင့်ပြည်သူတို့အုပ်သေးဆုံးက၈ဦးထိခိုက်ဆိုတဲ့သတင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ February 15ရက်မနက်6:48မိနစ်ခန့်တွင်နထိုးကြီးမြို့နယ်မကြီးကန်ရွာကိုလေထီစက်တက်ရဲ2စီးဖြင့်ပုံချပြီးပစ်ခတ်သွားကြောင်းဒေသသတင်းများအရသိရပါတယ်။အဆိုပါတက်ခတ်မှုကြောင့်ပြည်သူ၃ဦးထိခိုက်ပြီးလွားနှကောင်တေကတကောင်ဒံရရခဲ့တယ်လို့သိရပါဗျ။ထို့အပြင်နေ့လယ်12:55မိနစ်ခန့်ကလည်းခက်နှစ်ဘဲမြင့်ရွာနဲ့ဘဲချက်ကြာပုတ်ချောင်းတရာအနီးမှာပြည်သူဆိုင်ကယ်တန်းတွားနေတာကိုလေရင်ဖြစ်ပြက်ခတ်သွားကပြည်သူ၃ယောက်ဒံရရသွားခဲ့ပြီးပြည်သူ၅ဦးထိခိုက်ဒဏ်ရာပြင်းထန်တယ်လို့သိရပါဗျ။အလားတူမလိုင်မြို့နယ် တရက်ကံမြောက်ရွာကိုလည်းဂျက်ဖိုက်တာနဲ့၁၇နာရီခန့်ကဘုံနှလုံးတဲချမှုကြောင့်နေအိမ်တအိမ်မီးလောင်ခဲ့ပြီးပြည်သူတို့ဦးသေဆုံးခဲ့တယ်လို့သိရပါတယ်ခင်ဗျာ။ကလေးတောင်ပိုင်းတန်ဖိုးရွာမှာစစ်ကောင်စီရဲ့ဘုံကျဲတိုက်ခတ်မှုကြောင့်ကလေးတအူးပါဝင်ပြည်သူ၄ဦးသေဆုံးဆိုတဲ့သတင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။စကိုင်းတိုင်းကလေးမြို့နယ်တန်ဖိုးကျေးရွာမှာစစ်ကောင်စီကဘုံကျဲတိုက်ခတ်ခဲ့တာကြောင့်ကလေးငယ်တအူးပါဝင်အရက်သား၄ဦးသေဆုံးခဲ့တယ်လို့ခိုနုံတုံသတင်းကဖော်ပြထားပါတယ်။ဖေဖော်ဝါရီလ14ရက်နေ့ည10နာရီခန့်မှာကလေးကန့်ကောကားလန်ပေးရှိတန်ဖိုးကျေးရွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတက်ခတ်ခဲ့တာဖြစ်ပါတယ်ဘုံကျဲတက်ခတ်မှုအတွင်းရက်သားအရွယ်ကလေးငယ်တို့အပါဝင်အရက်သား၄ဦးသေဆုံးခဲ့က6ဦးဒဏ်ရာရခဲ့ပြီးလူနေအိမ်14လုံးပျက်စီးခဲ့တယ်လို့သိရပါတယ်အလားတူကလေးကန့်ကောကားလန်ပေးကကြော်ရွာကိုလည်းဖေဖော်ဝါရီလ9ရက်ညခရနိုင်ခတ်မှာဘုံကျဲတက်ခတ်ခဲ့ပြီးအရက်သားတင်ဆုံးမှုရှိခဲ့ပေမဲ့တိချအတီမပြုတ်နိုင်သေးဘူးလို့ဆိုပါတယ်။ဖေဗိုင်လာ14ရက်နေ့မနက်စံတိုင်းခတ်မှာလဲကလေးကန့်ကောကားလန်းပေါ်ကနှချောင်းကျေးရွာတိုက်နယ်စရုံကိုဘုံကျဲတက်ခတ်ခဲ့ပါသေးတယ်ခင်ဗျာ။တောင်ကုန်းမှာမြို့ခံတဦးစစ်ကြံပိုင်းနေမိပြီးခြေတစ်ဖက်ပြတ်ထွက်ဆိုတဲ့သတင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ရခိုင်ပြည်နယ်တောင်ကုန်းမြို့ကံပိုင်ရက်ွက်မှာစစ်ကောင်စီကထောင်ထားတဲ့စစ်ကြံပိုင်းတလုံးကိုနေမိခဲ့တာကြောင့်အမျိုးသားတဦးခြေတစ်ဖက်ပြတ်ထွက်ဒဏ်ရာရခဲ့တယ်လို့အာရကန်မေဒမီမီဒီယာကဖော်ပြထားပါတယ်။ဖေဖော်ဝါရီလ15ရက်နေ့မိုးလဲ2နာရီခန့်မှာလဲစစ်ကောင်စီရဲ့စကခငါတက်ဌာနချုပ်ဟောင်းအနီးကတပ်ဦးဖုံးကြီးเจ้าမှာဝါခုတ်ဖို့လာတဲ့အသက်29နှစ်အရွယ်ကိုမင်းဝေဆိုသူမြေမြုပ်မိုင်းနေမိခဲ့တာပါ။မိုင်းပေါက်ကွဲမှုကြောင့်ကိုမင်းဝေရဲ့ညာဘက်ခြေထောက်ခြေသလုံးအောက်ကနေပြတ်ထွက်သွားခဲ့တယ်လို့သိရပြီးလက်ရှိမှာဆေးကုသမှုခံယူဖို့ပို့ဆောင်ထားတယ်လို့သိရပါတယ်။ပြခဲ့တဲ့ဖေဖော်ဝါရီ6ရက်နေ့ကလည်းစစ်ကောင်စီတပ်ကထောင်ထားခဲ့တဲ့စစ်ကြံပိုင်းတလုံးကိုတတ်နေမိခဲ့တာကြောင့်ကံပိုင်ရက်ွက်တဲ့အမျိုးသမီးတို့ခြေတစ်ဖက်ပြတ်ထွက်ဒဏ်ရာရခဲ့ပါသေးတယ်ခင်ဗျာ။ပမောစေခန့်ရွာကိုစစ်ကောင်စီကဘုံကျဲတက်ခတ်ခဲ့ရာပြည်သူ2ဦးသေဆုံးပြီး3ဦးအပြင်းထန်ဒဏ်ရာရဆိုတဲ့သတင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကချင်ပြည်နယ်ပမောမြို့နယ်စေခန့်ကျွာကိုစစ်ကောင်စီတပ်ကလေကြောင်းကနေဘုံကျဲတက်ခတ်ခဲ့တာကြောင့်အရသာပြည်သူ2ဦးသေဆုံးခဲ့ပြီးတောင်အပြဲထံဒဏ်ရာရခဲ့တယ်လို့ဒေသခံတွေထံကသိရပါဗယ်ဖေဖော်ဝါရီလ14ရက်နေ့ညနေ 4:06 မိနစ်ခန့်မှာစေခန့်ရွာကိုဂျက်ဖိုက်တာဖြင့်ပေါင်200ဘုံဒီတုံးလုံးတဲချတိုက်ခတ်ခဲ့တာလို့ဆိုပါတယ်လေကြောင်းတိုက်ခတ်မှုအတွင်းအသက်40အရွယ်အမျိုးသား2ဦးနဲ့အသက်30အရွယ်အမျိုးသမီး2ဦးသေဆုံးခဲ့ကအရသား3ဦးပြင်းထန်ဒဏ်ရာရရှိခဲ့ပြီးအသက်အန္တရာယ်ဆိုးရိမ်နေရတယ်လို့သိရပါတယ်ဒဏ်ရာရရှိသူများထဲတွင်အသက်17နှစ်အရွယ်မိန်းကလေးငယ်တဦးလည်းပါဝင်ပြီးဘုံကျဲတက်ခတ်မှုအတွင်အရက်သားနေအိမ်နှလုံးလည်းပျက်စီးခဲ့ပါသေးတယ်2024ဒီဇင်ဘာ4ရက်နေ့ကစတင်ပြီးပမော်မြို့မှာတိုက်ပွဲများအပြင်းထန်ဖြစ်ပွားနေကစစ်ကောင်စီရဲ့တပ်ရင်းများကို KIA ဦးဆောင်တဲ့တော်လှန်ရေးတပ်များကတိုက်ခိုက်သိမ်းပိုက်လျက်ရှိတယ်လို့သိရပါတယ်ခင်ဗျာမုံရွာ6ဦးနေမှာပြည်သူများလူသားချင်းစာနာထောက်ထားမှုဆန်ရအကူအညီများအရေးပေါ်လိုအပ်နေဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။လေကြောင်းတက်ခတ်မှုတံခံနေကြရတဲ့သခိုင်းတိုင်းမုံရွာမြို့တောင်ပိုင်းကျေးရွာများနဲ့6ဦးမြို့တွင်ကျေးရွာများမှာပြည်သူများလူသားချင်းစာနာထောက်ထားမှုဆန်ရအကူအညီများအရေးပေါ်လိုအပ်နေတယ်လို့သခိုင်းပြည်သူဖိမမှုကိုရက်ကထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီလ12ရက်နေ့ညနေပိုင်းမှာစတင်ကဒီနေ့အထိတိုက်ပွဲဖြစ်ပွားခြင်းမရှိဘဲတိုက်လေယာဉ်များအော်ရာမော်တာများအသုံးပြုကစစ်ကောင်စီကလေကြောင်းတက်ခတ်မှုများပြုလုပ်နေတယ်လို့ဆိုပါတယ်။အဆိုပါလေကြောင်းတက်ခတ်မှုများကြောင့်ပြည်သူထိခိုက်ဒဏ်ရာရမှုနဲ့တေဆုံးမှုများလည်းတိုးပွားလျက်ရှိနေကာနေပြည်တော်မငြိမ်သက်မှုများကြောင့်ပြည်သူများအနေနဲ့ဘေးလွတ်ရာကိုအရေးပေါ်ထွက်ပြေးတိမ်းရှောင်နေကြရတယ်လို့သိရပါတယ်။လေကြောင်းတက်ခတ်မှုကြောင့်ထိခိုက်ဒဏ်ရာရတေဆုံးပြည်သူများအတွက်နဲ့မုံရွာ6ဦး၁၄ကြီးပတ်မှအရေးပေါ်စစ်ဆောင်ပြည်သူများအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီများလည်းအရေးပေါ်လိုအပ်နေတယ်လို့ဆိုပါတယ်။အကူအညီများပေးပို့လိုပါကသခိုင်းပြည်သူဖေးမကူကိုရဲနဲ့ချိတ်ဆက်ဆောင်ရွက်နိုင်တယ်လို့အသိပေးထားပါတယ်ခင်ဗျာ။ဟုတ်ကဲ့ပါအခုတင်ပြခဲ့တဲ့စီးရဲသတင်းတွေကို Radio NUG သတင်းထောက်မင်းစစ်သွင်းနဲ့ Car Share တို့ကပေးပို့ထားတာဖြစ်ပါတယ်။ကျွန်တော်တို့ဦးမိုးပါခင်ဗျာ။
Radio UNG သောတာရှင်များရှင်အခုဆက်လက်ပြီး Radio UNG ရဲ့နောက်ဆုံးရပြည်တွင်သတင်းများကိုမင်းယူမှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
် Radio UNG သောတာရှင်များမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဖေဖော်ဝါရီလ16ရက်နေ့မနက်ခင်းမှတင်ပြပေးမယ့် Radio UNG ပြည်တွင်သတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာ ကျွန်တော်ကတော့မင်းယူပါ ပထမဆုံးသတင်းအနေဖြင့်အမျိုးသားလူအခွင့်အရေးကော်မရှင်ကစစ်တပ်ရဲ့နိုင်ငံတကာရာဇဝတ်မှုတွေကိုထုတ်ဖော်ပြောကြားမှုမရှိတာကြောင့်ဖျက်သိမ်းဟုပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းဆိုတဲ့သတင်းကိုတင်ပြပေးပါမယ်အမျိုးသားလူအခွင့်အရေးကော်မရှင်ကစစ်တပ်ရဲ့နိုင်ငံတကာရာဇဝတ်မှုတွေကိုထုတ်ဖော်ပြောကြားမှုမရှိတာကြောင့်ဖျက်သိမ်းဟုဖေဖော်ဝါရီလအတွင်းပြုလုပ်ခဲ့တဲ့မင်းစည်းမသတင်းဌာနနဲ့အင်တာဗျူးတစ်ခုမှာပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းကပြောဆိုခဲ့ပါတယ်။ဖွဲ့စည်းခဲ့တဲ့လူအခွင့်အရေးကော်မရှင်တွေအားလုံးကလူအခွင့်အရေးကော်မရှင်တွေဖြစ်ပေမဲ့လူတွေဖြစ်တဲ့ပြည်သူတွေရဲ့အခွင့်အရေးအပေါ်လုံးဝယက်တီတာမရှိဘူး။ဒီလောက်စိုးစိုးဝါးဝါကျူးလွန်နေတဲ့စစ်တပ်ရဲ့နိုင်ငံတကာရာဇဝတ်မှုတွေကိုထုတ်ဖော်ပြောကြားတာမရှိဘူး။ကော်မရှင်သာရှိပေမဲ့နိုင်ငံတကာစံချိန်စံညွန်းနဲ့လည်းမညီဘူးပြည်သူလူထုအတွက်လည်းအကျိုးမပြုဘူးဒီအတွက်ကြောင့်မြို့သားလူအခွင့်အရေးကော်မရှင်ကိုဖျက်သိမ်းချောင်းကြီးညာခြင်းဖြစ်ပါတယ်လို့ဝန်ကြီးကပြောဆိုထားပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်ဂျပန်နိုင်ငံရှိအလုသမားသမဂ္ဂဥက္ကဋ္ဌအမှုဆောင်များနှင့်ပြည်ထောင်စုဝန်ကြီးနော်ဆူဇန်နာလှလှဆိုးနှင့်ဝန်ကြီးဌာနအကြံပေးဖြစ်သူဒေါ်ရွှေရွှေစိန်လက်တို့တွေ့ဆုံတဲ့သတင်းကိုတင်ပြပေးပါမယ်ဖေဖော်ဝါရီလ9ရက်နေ့တွင်မြို့သားညီညွတ်ရေးအစိုးရမြို့သမီးလူငယ်နှင့်ကလေးသူငယ်ရေးရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနော်ဆူဇန်နာလှလှဆိုးနှင့်ဝန်ကြီးဌာနအကြံပေးဖြစ်သူဒေါ်ရွှေရွှေစိန်လက်တို့သည်ဂျပန်နိုင်ငံသို့ရောက်ရှိနေစဉ်အတွင်းဂျပန်နိုင်ငံ၏အင်အားကြီးအလုသမားသမဂ္ဂများဖြစ်သောဂျပန်တနိုင်ငံလုံးဆိုင်ရာအလုသမားသမဂ္ဂများအဖွဲ့ချုပ်ရန်ကုန်နှင့်အသေးစားအလက်စားစက်ပစ္စည်းထုတ်လုပ်ရေးအလုသမားသမဂ္ဂ JAM တို့မှဥက္ကဋ္ဌအမှုဆောင်များနှင့်တွေ့ဆုံခဲ့ကြောင်း NUG ဂျပန်နိုင်ငံဆိုင်ရာကိုယ်စားလှယ်ရုံးမှသတင်းထုတ်ပြန်ပါသည်ပြည်ထောင်စုဝန်ကြီးမှဒီမိုကရေစီအသွင်ကူးပြောင်းရေးတွင်အစဉ်တစိုက်အားပေးကူညီပေးနေသည့်လုံသမားသမဂ္ဂတာဝန်ရှိသူများအားကျေးဇူးတင်ကြောင်းနှင့်ဆက်လက်ပြီးမြို့သားညီညွတ်ရေးအစိုးရနှင့်လုံသမားရေးရာကဏ္ဍရပ်များတွင်ချိတ်ဆက်ဆောင်ရွက်ကာဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားအလုံသမားများ၏အခွင့်အရေးရပိုင်ခွင့်များအားကူညီကာကွယ်ပေးနိုင်ရန်အတွက်အပြန်အလှန်ရင်းနှီးပွင့်လင်းစွာဆွေးနွေးခဲ့ကြတယ်လို့သိရပါပါတယ်ခင်ဗျာဆက်လက်ပြီးကိုရီးယားလွှတ်တော်အမတ်အီယုံဆွန်းနှင့်ကိုရီးယားနိုင်ငံဆိုင်ရာမြန်မာကိုယ်စားလှယ်အဖွဲ့တွေ့ဆုံဆွေးနွေးတဲ့သတင်းကိုတင်ပြပေးပါမယ်။ဖေဖော်ဝါရီလ15ရက်နေ့တွင်မြို့သားညီညွတ်ရေးအစိုးရကိုရီးယားနိုင်ငံဆိုင်ရာမြန်မာကိုယ်စားလှယ်ဦးရန်နိုင်ထွန်းနှင့်အဖွဲ့ဝင်များသည်ကိုရီးယားလွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌအီယုံဆွန်းနှင့်တွေ့ဆုံ၍အလုပ်သဘောနေ့လယ်စာစားသုံးရင်းမြန်မာနိုင်ငံနှင့်ဆက်လင်း၍ရင်းရင်းနှီးနှီးကြဲကြဲပြန့်ပြန့်ဆွေးနွေးကြကြောင်းသတင်းရရှိပါသည်။အမတ်အီယုံဆွန်းကကိုရီးယားနိုင်ငံတွင်မကြာခင်ကာလအတွင်းနိုင်ငံရေးအပြောင်းအလဲများပေါ်လာမည်ဖြစ်ကြောင်းမြန်မာနိုင်ငံတွင်လည်းယခုနှစ်အတွင်းနိုင်ငံရေးအပြောင်းအလဲများပေါ်လာမည်ဟုမိမိယုံကြည်ကြောင်းကိုရီးယားမြန်မာဒီမိုကရေစီတည်ဆောက်ရေးများတွင်လက်တွဲဆောင်ရွက်သွားကြမည်ဖြစ်ကြောင်းပြောကြားခဲ့ပါသည်။ကိုယ်စားလှယ်ဦးရန်နိုင်ထွန်းကမြန်မာပြည်လက်ရှိအခြေအနေကိုအချင်းချင်းရှင်းပြပြီးကိုရီးယားနှင့်မြန်မာနိုင်ငံသားများတွေ့ကြုံနေရသည့်အခက်အခဲများကိုပြပြဆုံဆုံရှင်းလင်းတင်ပြခဲ့တယ်လို့သိရပါတယ်။အီယုံဆွန်းအမတ်ဒီနွေဦးတော်လန်ရေးစကတဲ့ကမြမတော်လန်ရေးကိုအားပေးထောက်ခံခဲ့သူဒီမိုကရက်တစ်ပါတီမှဝါရင့်နိုင်ငံရေးသမားတဦးဖြစ်ပါတယ်။ဆွေးနွေးပွဲသို့အမတ်ဤအတွင်ရေးမှုမွန်းယိုဆေးကိုစလေယုံမှဦးစိုးမိုးသူနှင့်ဦးဝင်းပေါ်မောင်ဆေးအာနာသိမ့်မှုစန့်ကျင်ရေးကော်မတီပူးတွဲဥက္ကဋ္ဌဒေါ်ကေသွဲအောင်တို့လည်းပါဝင်ဆွေးနွေးခဲ့ကြောင်းသိရပါတယ်ခင်ဗျာ။ဆလဘီစစ်အာဏာရှင်ကြာဆုံးရေးအတွက် Association of United Nationalities Japan AUN မိသားစုမှလူအားငွေအားနှမျိုးစလုံးဖြင့်ပါဝင်ကူညီပေးတဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံအနှံ့အပြားတွင်စစ်အာဏာရှင်၏နှိမ့်ဆက်မှုကြောင့်ဒုက္ခမျိုးစုံကြုံတွေ့နေရသောစစ်ဘေးရှောင်မိခင်နှင့်ကလေးများအတွက်လူသားချင်းစာနာစိတ်ဖြင့်မျိုးသားညီညွတ်အစိုးရမျိုးသမီးလူငယ်နှင့်ကလေးသူငယ်ရေးရာဝန်ကြီးဌာန MOWYCA ထံဂျပန်ရန်ငွေ 5,000 ပေးအပ်လှူဒန်းပေးပါသော Association of United Nationalities Japan AUN မိသားစုအားအထူးပင်ကျေးဇူးတင်ရှိပါကြောင်း MOWYCA မှသတင်းထုတ်ပြန်ပါတယ် AUN မိသားစုအဖွဲ့ဝင်များအားလုံးလည်းဘေးကင်းကျန်းမာပြီးနိုင်ငံအကျိုးပြည်သူအကျိုးကိုဒီထက်မကစရတဲ့တဘိုဆက်လက်ဆောင်ရွက်နိုင်ပါစေကြောင်း MOWYCA မှစုမုံကောင်းတောင်းပေးထားပါတယ်ခင်ဗျာဆက်လက်ပြီးမီဂိုနှင့်မီဘေးကြောင့်ထိခိုက်ပျက်စီးမှုများမရှိစေရန်အတွက်တော်မီရှို့ခြင်းကို IEC တားမြစ်တဲ့သတင်းကိုတင်ပြပေးပါမယ်။ကယင်းပြည်နယ်အတွင်းရှိဒေသခံပြည်သူများနှင့်စစ်ဘေးရှောင်ပြည်သူများအပေါ်မီဂိုနှင့်မီဘေးကြောင့်ထိခိုက်ပျက်စီးမှုများမရှိစေရန်အတွက်တော်မီရှို့ခြင်းကိုကယင်းပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ကတားမြစ်ထားကြောင်း KPV သတင်းဌာနမှဖော်ပြထားပါတယ်။တောင်ယာမီရှို့တဲ့သူတွေကစနစ်တကျနဲ့မီတာလမ်းတွေဖော်ပြီးမီရှို့ကြတာရှိပါတယ်။သူတို့အမြဲလုတ်ကင်နေကြတဲ့အရာတွေပါအခုပြောလိုတာကတောလိုက်ဖို့အတွက်ရှို့တာတွေမလိုအပ်ဘဲရှောက်ရှို့တာတွေကိုဆိုလိုတာပါလို့ IEC အတွင်းရေးမှူးနှင့်ကိုပညာကပြောဆိုထားပါတယ်ထို့သို့တားမြစ်ရခြင်းမှာတဘာဝပတ်ဝန်းကျင်ကိုထိခိုက်စေနိုင်သည့်တစ်တောပြုံးတီးခြင်းနှင့်လေထုညဉ့်ဉန်းခြင်းကိုကာကွယ်စေရန်တို့အပြင် မိဘေးကြောင့်ထိခိုက်ပျက်စီးဆုံးရှုံးမှုများမရှိစေရန်အတွက်ဖြစ်တယ်လို့သိရပါတယ်ဖေဖော်ဝါရီလ10ရက်နေ့ကဒီမော့ဆိုမြို့နယ်မှာတောမီလောင်မှုကြောင့်73စီဆိုင်မီးလောင်ခဲ့ပြီးဖေဖော်ဝါရီ14ရက်နေ့ကကော့ဂရိတ်မြို့နယ်မှာလည်းတောမီကူးစက်မှုကြောင့်အိမ်6လုံးဆုံးရှုံးခဲ့ကာဖေဖော်ဝါရီလ15ရက်နေ့ညပေါင်မြို့နယ်မှာလည်းတောမီလောင်ကျွမ်းနေတယ်လို့သိရပါတယ်ခင်ဗျာယခုနောက်ဆုံးသတင်းအနေဖြင့်တရက်အတွင်းမြန်မာနိုင်ငံသား129ဦးထိုင်းတွင်အဖမ်းခံရတဲ့သတင်းကိုတင်ပြပေးပါမယ်။ဖေဖော်ဝါရီလ14ရက်နေ့ည17နာရီခွဲထိုင်းမြန်မာနယ်စပ်မဲဆောက်မြို့တွင်မြန်မာနိုင်ငံသား23ဦးဖမ်းဆီးခံရကြောင်းထိုင်းသတင်းများအရသိရပါဗျ။မဲဆောက်မြို့အမှတ်1ကျေးရွာအတွင်းတရားမဝင်ဝင်ရောက်လာသည့်လူတစုကိုတွေ့ရှိသဖြင့်တွားရောက်စစ်ဆေးရာကမြန်မာနိုင်ငံသားများဖမ်းဆီးခံရခြင်းဖြစ်တယ်လို့သိရပါဗျ။အဆိုပါမြန်မာနိုင်ငံသားအမျိုးသား73ဦးနှင့်အမျိုးသမီး10ဦးတို့သည်ဗန်ကောက်မြို့သို့တရားမဝင်သွားရောက်၍အလုပ်လုပ်ကြရန်တောင်ရင်မြစ်ကိုဖျက်ကူးခဲ့ကြတယ်လို့ဖော်ပြထားပါတယ်။ထို့အပြင်ဖေဖော်ဝါရီလ14ရက်နေ့နံနက်တွင်ထိုင်းနိုင်ငံဖတ်ချာပူရီခရိုင်ဖတ်ခါဆန်လမ်းမော်၌ကုန်တင်ကားနှင့်လိုက်ပါလာသောအမျိုးသား49ဦးအမျိုးသမီး46ဦးနှင့်ကလေး11ဦးတို့ကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးရမိခဲ့တယ်လို့သိရပါတယ်။မြန်မာနိုင်ငံသားများကိုရချပူရီမှထထရိုင်ခရိုင်သို့ပို့ဆောင်ပေးရန်စီစဉ်ထားခြင်းဖြစ်ပြီးရင်မောင်းကိုတရားမဝင်လူမောင်ခိုကူးမှုနှင့်တရားစွဲကာဖမ်းဆီးမိသူများအားမြန်မာနိုင်ငံသို့ပြန်လည်ပို့ဆောင်သွားမယ်လို့ဖော်ပြထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက် Carshell ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Radio UNG မှာဆက်လက်တင်ပြနေပါတယ်ရှင်ဆက်လက်ပြီးနေဦးတိန်လူရေးသားထားတဲ့စေကန်းလာပြသောဂစ်တာဆိုတဲ့တော်လိုင်းရေးကဗျာကိုလွတ်လပ်နေဦးမှာခန်းစားတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်စေကန်းလာပြသောဂစ်တာဂစ်တာတစ်လက်စေကန်းလာပြတယ်ဘာဖြစ်လို့ပါလဲကျွန်တော်မေးတော့ကီးမဝင်တော့တဲ့အတန်နဲ့ခတ်အုပ်အုပ်ဖြေတယ်ကျွန်တော်လေကျိုးရော့နှုံးချိအာမရှိဖြစ်နေလို့ပါဆရာရဲ့တဲ့ဖြစ်တာဘလောက်ကြာပြီလဲဆိုတော့ဂီတကိုယူတွတ်တဲ့သဘင်ရှိရှိနဲ့လူငယ်လေးအဝေးကိုထွက်သွားပြီးကတည်းကပဲတဲ့တန်စင်တွေကိုနောက်ဆုံးမှတ်မိခဲ့တာဘယ်တုန်းကလဲဆိုတော့2021ခုနှစ်ဇန်နဝါရီလ31ရက်နေ့ည12နာရီကတဲ့哦ဖြစ်တာကြာပြီးနှစ်ချီနေပြီပေါ့ဆိုတော့ဟုတ်တယ်ဆရာလွတ်လပ်မှုတွေစိတ်သုံးသွားကြတဲ့ကပါပဲတဲ့ခင်ဗျားဗျာတကူရေတန့်ရှင်းရတော့မရှိနိုင်အောင်ဘာလို့ကိုကိုကိုနှင်းနေတာလဲဆိုတော့ကိုကိုကိုနှင်းတာမဟုတ်ရပါဘူးဆရာတော်လိုင်းရွတ်ရင်းသွားတဲ့လူငယ်ကလေးတည်င်းကိုကြားလိုက်ရပြီးမှဒီလိုအဆင်းဖြစ်သွားတာပါဗျာတဲ့ပြောရင်သူ့ရင်ထဲထည့်ထားတဲ့ပက်ထွန်ကလေးပြုတ်ကျကျွန်တော်လဲတင်းထားတဲ့ဝမ်းနဲ့စိတ်ကိုဖြီချဖုံအပြည့်နဲ့သူ့စပင်ကိုပုတ်သက်တန်ရှင်းပေးပြီးကြိုးညှိဖဲကြိုးနီတစကိုခတ်တင်းတင်းချီပေးပြီးအရေးကြီးပြီတချင်းကိုအလင်းမရှိတဲ့ညမှာကျွန်တော်တို့အတူတူဆိုဖြစ်ခဲ့တယ်ဂစ်တာလေးအားပြန်ရှိပါစေပေါ့နောက်ပြီးကြယ်လေးတွေဂီတာပြန်တီးကြမယ်နေ့ကိုအမြန်ရောက်ပါစီပေါ့ဒေါက်တာຫນွေဦးတိန်လူ
ရေဒီယိုအယူဂျီသောတာရှင်များရှင်အခုဆက်လက်ပြီးနားဆင်ရမှာကတော့ GD Fan ရေးသားပြီးမင်းမော်ကွန်တည်ဆိုထားတဲ့နိုင်ငံသားကောင်းအစ်စ်ဆိုတဲ့တော်လိုင်းရေးတဲ့ချင်းဖြစ်ပါတယ်ရှင်
come on gay to my talk gay yeah in the same damn ne pidu re twa song phya che no me le gay lo lo me she said tai you me on way man we ne tan ni gay sa long ne twi twi nya twa
Radio UNG တော်တာရှင်များရှင်ဆက်လက်ပြီး Radio UNG ရဲ့တိုင်းသားဘာသာစကားအစီအစဉ်အနေနဲ့ချူချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့မွန်းဘာသာစကားပြည့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပြီးမှာဖြစ်ပါတယ်ဒီစီဇန်ကို Radio UNG နဲ့ချူချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်
ไปนาตุนมรายเนาะตุงไว้ควบคุมทรัมกุลามกุลิมหากดชาสลิกครุ่งหมุทุรีมีไงบ้างคะนี่ตุงของทุรีเลจูมินดามารุคงาคกช่างรีลบานีรากิจยาไม่เปลี่ยนลองทูจุดยาอังกิวินากันทุเลจูเขียวคงตุงก้ามักเพื่ออมคุณนองเนดองกียาคกช่างเพื่ออังกฤษิงไว้หนงมีแบกิจิบมีไงบ้างคะนี่จุดยาอักทุมนาเลจูควบคุมทรัมกุลามกุลิมหายุงเขียวคงยุงอังกฤษีก็มาขายอักดุงเบียงง่ายในในปีวายเจียเชลเลงของสีดอกเรนอกนี้อักทีนาเลจูอังกฤษวิลาอักุดกลางออกเกียขยังอัมชาอาจินดีนาดังกันอ๋อปานวายเจียกว่ารันอเมปีลองทูเรียดุงไว้ชิงกันอ๋อมีง่ายไปออกนี้มินดามังโรกรุงอาคุกขยังรีลบานเนราคารีเจียมังโรอุณาดังกันอ๋อก็ชักกงหึมทุ่งเชกินี้เขียวดุงคงหึมทริลฮอกจีคุกขังเรียมิโลบานาวไปยังคงหุบเวนาอบกิอมิโลบาวายจียามินดามังโรมังโรอุณาตึงกันอเป็นนาอบกินี้ ashina minda mangro mangro una dangkano thua shuna kung li ju mangro kung lu ba kharia khok khyang ri dangkano aming ngai na wai ami lu ba ya momong shalik ri phi thua shuna omne mangro sunne dong kharia moto mongkia khyang ri pho li ju momok ku thu mi shuna opkini nyama kho vanung ji ba ya khan yuang ga kya angri sino khokrunga dungka na pho om khunong kya khok khyang ri phong mi bina op khajia prit kini gotcha shaliri ni bi ro mang ro mi ya mungkhrum na kung achuna mi pena kini om khunong khukhyang tuma da phwa khyo dung le ju ngui dom rui ji pe khai ji a prin ne khogum phram kulam kuling pha khogum lung se pina op khaji angri sidang kan op kini khyo khupa le ju angri sino am du ya khyo khuwan ji tung doctor wong sung thang no achuna ngui rui ajana omne khyo khong ai khru om khunong khukhyang ri lo no ji le ju kama pha ni ख्यामोंलम टेंगिया आंगबुम रिटंगनो थुमिशना गुलेजु खुगुम फ्रामगुलम गुले अटुंगनो दुबे खुगुम फ्रामगुलम कुलिंग फाखटा ख्योखोयुंग ओमखोनो खुख्या ख्यासं दमकब रुइ थौलक कि जेपी खुगुम फ्रामगुलम गुले फ्री शिक्षाउ थुमिशना अपकिनी खुगुम फ्रामगुलम कुलिंग हा जुमयमा खोवान का क्यागुम फी ख्योखोयुंग आंग्रिसि कोमबा खाया अक्टुंग बियांगना ने बिबाजा छिनलें कोंसी दंगनो ब्रेनडाकनी खुगुम फ्रामगुलम कुलिंग हा कोछा ख्रुम बबिया छिनलें कोंसीया ऑनलाइन मीटिंग तमादुंग मे ब्रेन क्याकनी ख्योखोंग लेजु मांगरोम कुथावलने जिनुंगका ख्रि लेजु छिनलें कोंसी दंगनो राना प्रियोप कि जीपी कोछा रु हुप थुशगनी वांगडंग लेजु छिमप्रता हुन फी मिनटा मदुपी जिनदुई कंप्ले मांगरोला मुकुई इमनु मांगरो रु लेजु अरा वया अटुना प्रियोप कि अंग्रेसिंग वाई मे ऑनलाइन दंबंगिया अंगबुमरीला अंग्रेसिकु कांग ओकिया अंगबाय ख्यासं गुलिक थुमलेजु अर्जेंटीना अंगनो पनबाजिया ओपरान थुआंशना ओपकिजिमो म्यामा रोहिंजा यूके बामा रोहिंजा ऑर्गेनाइजेशन यूके नो गो ख्यासलिक थुमहु थुंगशगिनी रोहिंजा रिया खाना अंग्रेसिनो ngonwajia thuangchuna atokriong pausi khumphram kula shalik koyung bama rohinja organization uk dangkano amdaina omli ju tubi argentina dangkano अंग्रेसिंग बाय मे ऑनलाइन दंबंगिया अख्यांगरी पामबाजिया ब्रेनलॉजी पी बमा रोहिंजा ऑर्गेनाइजेशन यूके दंगनो थुआशना गुमब्रेकिनी खुगुम फ्रम गुलाम कुलेक फी ब्लैक छांग पी नेदरलैंड खों ओके इंटरनेशनल क्रिमिनल कोर्ट दंगनो अंग्रेसिंग बाय मे ऑनलाइन पामबाया थुंशना पीलो बाय मोंरी अप्रेसाना ओमा केमो नियाम थेंतुरिने अटुंगा थुमिंगा लेजो सिमोंग्याखानी यमा खुक्रुंगला ख्योखुनेम ओके ख्योजा ख्यांगरी नबान अयो थ्रीसिना अंग आइना रि आयो माइने ในบุ้มขึ้นไม่เจ๋งหนังสือจะชิงกันออกเป็นทีนี้หรือเปล่าพี่นาบันไอ้หนุ่มบ่ขกุ้มตึงสีว่าขยุงแข็งลุกป่วยหรือเพื่อแข็งอักเดิมอสุนักอลิมนักอบกินีเลมไมน์สลาเก็กสักเทียแข็งลุงรีเลจูอังลุงกระดังอุเนอังโชอักเดิมอกลุมอักขังอัมบุจียาอมิงครานาอบกินีเลมไมน์สลาแข็งลุกป่วยหรือเลจูअजाव अमिंग टुंका नाग मना अमुन रियुंग अटुक बक्ष अमिंग टुंका नाग अमुन रियुंग हुनिंग ने अजुन रिया हुनुंग रोग अग्यागुं खेंगलुक पोय रिजु अइया क्या उनो जिया ngai na wai thukhani kek sak thi giya khengluk poy rila lem mind suri yap na ru ru na sungon taw na miom khi na ri kabi vai ngo vai ya akduma kek thi une khangri amilin vai अमिथुन अमाय वया क्या साक हिंगिनी नंगा ओमनाका बेयुंगा ओवाया अचुन मई मई रुई नहु अक्याकु अहि ख्यांगा नमथिन दुवाई चुना गगेने नंगा फोफिंग ओवाई का क्या खांग लेजु बैनाक तुमा बिने अचुना मोंगलाम रि मिजिक्या अंगबुमा नमथिन बाय
दिगने गारो दिम्या ने बे रेडियो एनयूजी ये सीजन रुई गो खिटा येना लाइक बामे မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂူဂိုမဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။